ရုရှားနိုင်ငံ Brands Data အတွင်းကိုအာယုံဦးတိုက်ခိုက်မှုအတွင်းလက်နက်သုံးလောက်ရန်ယုံတွေကိုထိမှန်ခဲ့တယ်လို့ယူကရိန်းကအင်ကာနီမှာပြောပါတယ်။အမေရိကန်ရဲ့တာဝန်ဖြစ်ပေတင်းတက်ဒုံးကျည်တွေချထားမှုနောက်ပိုင်းပထမဆုံးအကြိမ်အဖြစ်နှစ်ဖက်စလုံးကတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ပြောဆိုလာတာဖြစ်ပါတယ်။ယူကရိန်းကိုရုရှားတိုက်ခိုက်မှုရက်ပေါင်း1000ပြည့်လာချိန်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်မူဝါဒကိုပြောင်းလဲလိုက်ပြီးတာဝန်ဖြစ်ဒုံးကျည်တွေအသုံးပြုခွင့်ပေးလိုက်ပြီးတော့နှစ်ရက်အကြာမှာပဲရုရှားနဲ့ယူကရိန်းနှစ်ဖက်စလုံးကတိုက်ခိုက်မှုတက်ရောက်မှုအတိုင်းအတာနဲ့ပတ်သက်ပြီးအငင်းပွားနေကြပါတယ်။ရုရှားကာကွယ်ဝန်ကြီးဌာနရဲ့ကြေညာချက်မှာတော့ယူကရိန်းတပ်တွေရဲ့မင်းညကအမေရိကန်ထုတ် Edison ဗျူဟာမြောက်ဒုံးကျည်6ဆင့်နဲ့တိုက်ခတ်မှုအတွင်း Brands ကအဆောက်အုံတစ်ခုကိုထိမှန်ခဲ့တဲ့အကြောင်းဒါပေမဲ့ဒုံးကျည်၅လုံးကိုရုရှားတပ်တွေကပစ်ချခဲ့ပြီးကျန်းတဲ့ဒုံးကျည်တစ်စင်းကိုလည်းဖျက်ဆီးခဲ့တဲ့အကြောင်းဖော်ပြပါတယ်။ပောက်ကွဲသွားတဲ့ဒုံးကျည်တွေကအပြည့်အစည်တွေကြောင့်စစ်တပ်အဆောက်အုံမီးကူးလောင်ခဲ့တာဖြစ်ပြီးထိခိုက်သေးဆုံးမှုမရှိဘူးလို့ရုရှားကာကွယ်ဝန်ကြီးဌာနကပြောပါတယ်။ယူကရိန်းစစ်ဦးစီးချုပ်အဖွဲ့ရဲ့ Facebook စာမျက်နှာမှာတော့သူတို့တိုက်ခိုက်မှုကြောင့် Brands မှာရှိတဲ့ရုရှားစစ်တပ်ရဲ့လက်နက်ဒုလောင်ယုံတွေမိလောင်ခဲ့တယ်လို့ဖော်ပြပါတယ်။ American ထုတ် Atomson ဗျူဟာမြောက်ဒုံးကျည်စနစ်တွေတုံးကဲ့သလားဆိုတာကိုတော့ဖော်ပြမထားပါဘူးရှင်။